ိုင်းနိုင်ငံမှာပြည်ထောင်နိုင်ငံကကမ္ဘာလက်ကြီးသွားနှုတ်အသက်ခံခဲ့ရတဲ့အမှုတွေအပြစ်ရှိကြောင်းဆုံးဖြတ်ပြီးမြန်မာနိုင်ငံသားအလုပ်သမားနှုတ်ကိုထိုင်းတရားရုံးကဒီကနေ့ပဲတည်တံ့ချမှတ်လိုက်ပါတယ်တရားရုံးဆုံးဖြတ်ချက်ကိုတော့အကျိုးဆောင်ရှင်းနေတွေကအယူခံပြန်ဝင်ဖို့လဲစီစဉ်နေကြပါတယ်။အကြောင်းစုံကိုတော့ VOA မြန်မာပိုင်းရဲ့ထိုင်းခြေဆိုင်တည်င်းတောင်မအေးအေးမာကတည်င်းပေးပို့ထားပါရရှင်
။ထိုင်းနိုင်ငံတောင်ပိုင်းကကော့တောင်ကျွန်းလို့ခေါ်တဲ့လိပ်ကျောမှာဒီတိန်ကဘာလက်ခီးသွားနှစ်ဦးဖြစ်တဲ့ဒေးဗစ်မီလာနဲ့ဟန်နာဝတ်ဝစ်တို့အသက်ခံရတဲ့အမှုနဲ့ပတ်သက်လို့တနစ်ကြော်ကြာစစ်ဆေးခဲ့ပြီးတဲ့နောက်အခုနောက်ဆုံးတရားရုံးကအပြစ်ရှိကြောင်းဆုံးဖြတ်ပြီးတည်တံ့အပြစ်ပေးလိုက်တာပါ။မြန်မာလူငယ်နှစ်ဦးဖြစ်တဲ့ကိုဇော်လင်းနဲ့ကိုဝင်းစော်ထွန်းတို့အပေါ်ဆွဆွဲထားတဲ့အမှုခုနှစ်မှုအတွေ့ကောစမွေတရားရုံးကပြစ်ဒဏ်ချမှတ်ခဲ့ရမှာအမြင့်ဆုံးပြစ်ဒဏ်သေဒဏ်စီရင်ချက်ချမှတ်ခဲ့တာလို့လည်းအကျိုးဆောင်ရှိနေဖြစ်တဲ့ဦးအောင်မျိုးတန်းကပြောပါတယ
်သူတို့တရားရုံးနေတော့ပုံမှန်ဒီတန်းကိုပြစ်ဒဏ်မျိုးဖတ်ပြတယ်အဲ့ဒီပြစ်ဒဏ်မျိုးပြီးတယ်ပေါ့ဒါပေမဲ့အဲ့ဒီထက်မှာအမြင့်ဆုံးပုံမှန်ဖြစ်တဲ့ဒီတန်းကိုပဲအကြမ်းတည်းဆိုတဲ့ပုံစံမျိုးပေါ့ခင်ဗျ။ဒီဆူရထန်အဲကောသမွေးရုံအင်းနဲ့တည်တံပြီးတဲ့ပေါ့။ဘာကြီးမိစားရဲ့ရအောင်ကအဲလိုစောင့်နေတယ
်။အခုလိုမျိုးတည်တံချမှတ်လိုက်တဲ့တရားရုံးရဲ့ဆုံးဖြတ်ချက်အတွေ့အထက်တရားရုံးကိုအယူခံဆက်တက်မယ်လို့လည်းအကျိုးဆောင်ရှေ့နေဦးအောင်မျိုးတန်းကပြောပါတယ်
။အကယ်လို့အယူခံတက်ရမှာပါ။အယူခံတမ်းမှန်ဆိုရင်တော့အယူခံရက်ကတလအတင်းမှာအထက်ရုံးတက်ရမှာပါ။ဒါပေမဲ့တည်တံဖြစ်တဲ့တက်ကြမှုအဒီဟာကိုဒီကလပ်စီကန်တာအများဆုံးဖြစ်တဲ့စပတ်တွင်တက်ရမယ်လို့ထင်ပါတယ်။
မြန်မာရွှေပြောင်းအလုပ်သမားခမန်းကြီး4000လောက်အလုပ်လုပ်ကြနေတဲ့လိပ်ကျောမှာ2014ခုနှစ်စက်တင်ဘာလ15ရက်နေ့ကလူတက်မှုဖြစ်ပွားခဲ့ပြီးရပ်ပိုင်းအတွင်းမှာပဲဖမ်းဆီးခံခဲ့ရတဲ့မြန်မာလူငယ်2ယောက်ကတော့တပ်ဖြတ်မှုကျူးလွန်ကြောင်းအစိုးရဘက်မှဝန်ခံပြောဆိုခဲ့ပေမဲ့နောက်ပိုင်းမှာတော့ရဲတရဲနှိပ်စက်မှုတွေကြောင့်ကြောက်ကြက်ပေးခဲ့တာဖြစ်တဲ့အကြောင်းတရားရုံးမှာထွက်ဆိုခဲ့တာပါ2014ခုနှစ်စက်တင်ဘာလကုန်ပိုင်းမှာလူတက်မှုနဲ့တရားစွဲဆိုခံရတဲ့မြန်မာလူငယ်နှစ်ဦးကိုတော့တနစ်ကြော်ကြာထိုင်းနိုင်ငံရဲ့ကော်စမွေကျင်းထောင်မှာဖမ်းဆီးထားပြီးအခုနောက်ဆုံးတရားရုံးကနေတည်တံ့ချမှတ်ခဲ့တာဖြစ်ပါတယ်ရှင်